အင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်စနေနေ့မှာကျင်းပမယ်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံကတညီတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကချက်တဘရီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General is hopeful of a strong unified voice from ASEAN.ASEAN as a sort of as a unit has a very important role to play in helping
ASEAN ကတညီတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့အတွင်းမှုချုပ်ကမျှော်လင့်ထားပါတယ်မြန်မာနိုင်ငံမှာအယက်သားစုကပြန်ပြီးအုပ်ချုပ်လာစေဖို့ကျွန်တော်တို့အားလုံးလိုလားတဲ့ရည်မှန်းချက်အောင်မြင်လာအောင် ASEAN ကတိတ်ကိုအရေးပါတဲ့ကဏ္ဍကနေအကူအညီပေးနိုင်တဲ့အစိတ်ပိုင်းတစ်ခုအနေနဲ့ရှိနေပါတယ် ASEAN တနင်္ဂနွေချင်းစီရဲ့အခန်းကဏ္ဍတိုင်းကအရေးပါတယ်လို့ပြောဆိုချက်အသီးသီးကလည်းအရေးပါပါတယ်ဒါကြောင့်ဒီစီဝေးကနေပြင်းထန်တဲ့သတင်းစကားပါမယ်လို့ကုလသမဂ္ဂကမျှော်လင့်ထားကြောင်းပြောသွားတာပါဒီစီဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်လိုင်လူကိုရန်တက်အောင်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိစက်သူတဦးကဗီဝေးကိုအတည်ပြုပါတယ်အာဆီယံထိပ်သီးစီဝေးတက်အောင်မှာဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရက်ရှင်ဘဂနာနဲ့တီကြားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအတည်ပြုပြောဆိုပါတယ်။စနေနေ့မှာကျင်းပမယ့်ဒီစီဝေးပွဲကိုအာဆီယံ10နိုင်ငံကခေါင်းဆောင်တွေတက်ကြဖို့အစောပိုင်းကစီစဉ်ထားတာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝါချာကသူကိုယ်တိုင်မတက်နိုင်ဘူးလို့ဗိုလ်တပုနဲ့မှပြောသလိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီမတက်ရောက်နိုင်ကြောင်းလည်းချက်တဘရီနေ့မှာသမ္မတပြောခွင့်ရကပြောပါတယ်။